တင်မဲ့ကောက်ခံမှုတွေကိုအောက်တိုဘာလကုန်နဲ့နိုဝင်ဘာလဆန်းတွေမှာတနိုင်ငံလုံးအတိုင်းအတာနဲ့ကျန့်ဖွဲ့ပါတီကတက်တုပ်ရိုက်ဆောင်ရွက်ပါလိမ့်မယ်။အဲ့ဒီအချက်တွေကိုပြည်ပမီဒီယာတွေစီသတင်းမရောက်အောင်ထိန်းချုပ်ဖို့အင်တာနက်အီးမေးလ်ဆက်သွယ်မှုတွေကိုထတ်တောက်ပစ်တာလို့သုံးသပ်သူတွေလည်းရှိပါတယ်။ဒီလိုလုပ်ရက်တွေကနာအဖလက်ထက်မှာအဆန်းမဟုတ်တော့ပါဘူး။နိုဝင်ဘာလဆန်းမှာပိုပြီးစိုးဝါလာဖို့ပဲရှိပါတယ်။တယ်လီဖုန်းလိုင်းတွေကိုပါဖြတ်တောက်တာတို့ကြားဖြတ်နားထောင်တာတို့လည်းဖြစ်လာမှာပါ။ကြိုတင်မဲ့ထဲခိုင်းတာကိုငင်းဆန်တဲ့ပြည်သူတချို့ကိုကျန့်ဖို့ပါတီဝင်တချို့ကဒေါသတွေကြီးတုံ့ပြန်ပြောဆိုသွားတဲ့စကားကိုမှတ်တမ်းတင်ပေးဖို့ဒေသခံတွေကကျွန်တော်တို့မီဒီယာတွေကိုစာရေးသားပေးဖို့တာလည်းရှိပါတယ်။အဲ့ဒီကျန့်ဖို့ပါတီဝင်မကြေမနက်နဲ့ပြောသွားတာကတော့မင်းတို့ကြိုတင်မဲ့မထက်လဲတောက်ကယူမဆိုင်ဘူး။ငါတို့ကအစိုးရတော်ဖွဲ့ပြီးနေပြီ။ရာဂိုင်းတုံးဘလောက်နဲ့နိုင်မယ်ဆိုတာလည်းအတိအကျရှိပြီးသား။ရွေးကောက်ပွဲမပြီးသေးလို့ထုတ်မကြေညာသေးတာကွာ။နားလည်လားလို့ပြောသွားပါတယ်။ယုံပါရဲ့ခင်ဗျာ။ဒါကြောင့်လဲကျွန်တော်တို့က2010ခုနှစ်နိုဝင်ဘာ9ရက်နေ့ရွေးကောက်ပွဲကိုတပြည်လုံးအတိုင်းအတာနဲ့သဘိမ့်မောက်ကြဖို့မဲယုံကိုမသွားကြဖို့မဲမထဲကြဖို့မီဒီယာကတဆင့်ပြည်သူတရားလုံးကိုတိုက်တွန်းနှိုးဆော်နေတာပါ။အဲ့ဒီလိုပြည်သူတွေမဲမထဲနိုင်ပဲရွေးကောက်ပွဲမှာနိုင်သွားတဲ့အဖြစ်ကိုဖြစ်မှနာအဖဘယ်လောက်အာဏာယူသလဲဆိုတာပုံမူပေါ်လွင်လာနိုင်မှာပါ။ကျန့်ဖို့ပါတီရဲ့ပထမဆုံးအကြိမ်သတင်းစာရှင်းလင်းပွဲကို2010ခုနှစ်အောက်တိုဘာလ29ရက်နေ့နေ့လယ်ပိုင်းကတက္ကသိုလ်ရိပ်သာလမ်းတစ်အနီးမှာရှိတဲ့ကျန့်ဖို့ပါတီရန်ကုန်တိုင်းဒေသကြီးဌာနချုပ်ရခင်ကျန့်ဖို့အသင်းဌာနချုပ်မှာကျင်းပပြုလုပ်ခဲ့ပါတယ်။အဲ့ဒီသတင်းစာရှင်းလင်းပွဲကိုကျန့်ဖို့ပါတီရဲ့ဒုဥက္ကဋ္ဌရခင်ကျန့်ဖို့အသင်းအထွေထွေအတွင်းရင်းမှုဦးထေဦးလက်ရှိလေယာစိုက်ပျိုးရေးဝန်ကြီးကဥဆောင်ကျင်းပတာပါ။အဲ့ဒီသတင်းစာရှင်းလင်းပွဲမှာသတင်းတော်တယောက်ကအင်တာနက်အီးမေးလ်ဆက်သွယ်မှုတွေနှေးကွေးပြတ်တောက်နေတာနဲ့ပတ်သက်ပြီးမေးမြန်းတဲ့အခါဦးထေဦးက "तू မသိပါဘူး"လို့ဖြစ်ကြားခဲ့တယ်လို့ဆိုပါတယ်။ပြည်သူတွေအများစုကတော့ရွေးကောက်ပွဲနီးလာလို့အင်တာနက်အဆက်အသွယ်ဖြတ်တောက်ပြီးသတင်းစီစဉ်မှုကိုတမင်ထိန်ချုပ်ပစ်တာလို့ပြောနေကြပါတယ်။ဒါဟာပြည်ပမီဒီယာတွေအကူအညီနဲ့မဲဆွယ်စည်းရုံးမှုလုပ်နေကြတဲ့တတိပုဂ္ဂလကိုယ်စားလှယ်လောင်းတွေဒီမိုကရက်တစ်အင်အားစုပါတီတွေအတွက်အခက်အခဲအများကြီးဖြစ်စေပါတယ်။နောက်ပိုင်းဆိုရင်နိုဝင်ဘာလဆန်းကနေပြီးရွေးကောက်ပွဲပြီးချိန်အထိဖုန်းလိုင်းတွေကိုပါထိန်ချုပ်ခံရပွဲဖြတ်တောက်ခံရပွဲရှိတယ်လို့ခန့်မှန်းပြောနေကြတာတွေလည်းရှိပါတယ်။အဲ့ဒီလိုပိတ်ဆို့မှုခံထားရတဲ့ဂျာကကျန့်ဖွဲ့ရဲ့အတင်းအာရမကြိုတင်မဲကောက်ခံတဲ့ကိစ္စရပ်တွေလည်းအနေနဲ့အရရမှာလူပြောသူပြောများနေကြတာပါ။အဲ့ဒီအထဲမှာအထောက်အထားခိုင်လုံတဲ့ကိစ္စတစ်ခုကိုပြောရရင်ကချင်ပြည်နယ်မိုးညင်းမြို့နယ်မဲဆန္ဒနယ်အမတ်တက်ကနေကျန့်ဖွဲ့ပါတီကိုယ်စားလှယ်လောင်းဟာမိုးညင်းမြို့နယ်အတွင်းမှာကြိုတင်မဲကောက်ခံမှုတွေကိုအတင်းအကျပ်လှုပ်ဆောင်နေတယ်လို့ဒေသခံတွေကပြောပါတယ်။အဲ့ဒီကိုယ်စားလှယ်လောင်းဟာကချင်ပြည်နယ်ကျန့်ဖွဲ့ကော်မတီဝင်ဖြစ်ပါတယ်။ဒေါ်အောင်ဆန်းစုကြည်ရဲ့2003ခုနှစ်ကချင်ပြည်နယ်ခရီးစဉ်အတွင်းနန်းကွေချောင်းတရားအနီးဒေါ်အောင်ဆန်းစုကြည်ခရီးစဉ်ကိုအပြင်းထန်အနှောက်အယှက်ပေးခဲ့တဲ့ဖြစ်ရမှာအဓိကဥဆောင်ခဲ့သူလည်းဖြစ်ပါတယ်။အဲ့ဒီကျန့်ဖို့ကိုယ်စားလှယ်လောင်းဟာကြိုတင်မဲရဖို့အတွက်သူ့ဆွေနီးမျိုးဆက်တွေကိုသူတို့ဆန္ဒမပါဘဲကြိုတင်မဲရှင်းထဲမှာထည့်သွင်းခဲ့တယ်လို့ဆိုပါတယ်။သူ့ဆွေမျိုးနီးဆက်တွေကတနေ့တကြေးရောက်နေသူတွေကိုပါကြိုတင်မဲရှင်းနဲ့ထည့်သွင်းခဲ့တာကိုလည်းသိရပါတယ်။အဲ့ဒါကိုမကျေနပ်ကြသူတွေကဖုံးဆက်ပြီးကြိုတင်မဲကိစ္စကိုကန့်ကွက်ခဲ့ကြပါတယ်။2010ရွေးကောက်ပွဲမှာမဲပေးမှာမဟုတ်ဘူးလို့လေသူတို့ကအတီလင်းပြောခဲ့ကြပါတယ်။ဆွေမျိုးနီးဆက်တူကကျွန်တော်တို့မီဒီယာကနေပြောပြပါတယ်။သူ့ရဲ့အတင်းအားမကြိုတင်မဲကောက်ခံတဲ့ကိစ္စကိုမခံမရပ်နိုင်လို့မီဒီယာကနေတဆင့်ဖွင့်ချပေးပါလို့ကျွန်တော်တို့ကိုအကူအညီတောင်းတဲ့သူတွေလည်းရှိပါတယ်။ကျန့်ဖို့တွေနဲ့ဝန်ထမ်းတွေစီကကြိုတင်မဲရယူဖို့ဝန်ထမ်းမိသားစုတွေတဲကမဲပေးခွင့်ရှိသူတွေရဲ့မဲပေးခွင့်အမှတ်တွေနေရာလိပ်စာတွေဝင်ကြီးဌာနအလိုက်စီရင်ကောက်ယူထားပြပါပြီ။ပညာရေးဝင်ကြီးဌာနကကျောင်းဆရာမတွေစီကတည်ရတာကတော့မဲယုံအမီမဲဆန္ဒနဲ့အမတ်မဲစီရင်အမတ်စင်နဲ့မိသားစုတွေကအသက်18နှစ်ပြည့်ပြီးသူကိုနာမည်ဖောင်ပုံစံတစ်ခုစီမှာဖြည့်ခိုင်းတယ်လို့ဆိုပါတယ်။သူတို့ရဲ့ကလင်ကကြီးလောက်ရတွေကိုကဘာကတိမှဆိုလို့အင်တာနက်အီးမေးလ်တွေကိုပြတ်ထောက်ထားတာကလည်းစင်သေးကိုစိတ်တည်ရင်းနဲ့ဖုံးထားသလိုသာဖြစ်ပါတယ်။မြန်မာပြည်သူတွေကရောနိုင်ငံတကာကပါနာဖရဲ့ကလိန်စိတ်ညမ်းစဉ်ဗျူဟာတွေကိုနောကျင်နေပါပြီ။အခုချိန်ဆိုရင်ကျွန်တော်တို့လူထုအားနဲ့တွေ့ဆုံဆွေးနွေးရေးကိုတောင်းပြီး2008ခုနှစ်ဖွဲ့စည်းပုံကိုပြောင်းလဲပြင်ဆင်ဖို့လှုပ်ကြရမယ်လို့ထင်မြင်မိပါကြောင်းပါခင်ဗျာ။